โอเคพอมาค่ะดร.ชมาวิกเนี่ยตนเราดิอูลันเจ้าโกตั้วได้ตีเจ้าฤเป็ดเยกากาမြန်မာနိုင်ငံမှာဖြစ်တဲ့အနေအထားဘယ်လိုရှိနေကြလဲ
။ဘိုင်းလာပြီးတော့ရောက်လာတဲ့လူတယောက်မှာဆိုလို့ရှိရင်ထက်တွင်းစဉ်းစားမယ်ယောဂတခုလည်းဖြစ်ပါလေ။ဒီယောဂနဲ့ပတ်သက်ပြီးတော့အကြံဉာဏ်ပြောပြရမယ်ဆိုလို့ရှိရင်တော့ဘိုင်းတခုလုံးကိုကြည့်လိုက်မယ်ဆိုလို့ရှိရင်ဥတွေနဲ့ပြည့်နေတာပါ။အဲဒီဥတွေကိုသွေးကြောတွေသွားပြီးနေမှာသူဥတွေကအသက်ရှင်နေမှာဟုတ်။အဲဒီဥတွေကိုသွားတဲ့သွေးကြောတွေကဒုက္ခပေးနိုင်တယ်။သူတို့ကရုပ်ပြည့်ပိတ်သွားတာမျိုးရှိတယ်လို့တဖြည်းဖြည်းနဲ့ပြစ်ဆိုသွားတာမျိုးလည်းရှိတတ်ပါလေ
။ဟုတ်ကဲ့ဆရာ။အခုလိုဒီဥလန်းချောင်းကိုသွားတဲ့သွေးကြောတွေဒီပိတ်တဲ့အနေအထားကဆရာကြီးဘယ်လိုလူတွေမှာအဖြစ်များလဲ။အဓိကဘာကြောင့်ဖြစ်ရလဲပေါ့ဆရာ
။ဟုတ်ပါရဲ့။ဒီဟာဆိုလို့ရှိရင်တော့တက်ငယ်ပိုင်းမှာဖြစ်တာတော့နည်းနည်းနည်းပါလေ။အသက်ကြီးပိုင်းတွေမှာဖြစ်တယ်။အထူးသဖြင့်တို့စစ်တမ်းတွေရောက်ဆိုလို့ရှိရင်တော့လူ9000စေုံတဲ့တယောက်တော့မှာဒီပြဿနာနဲ့လာတတ်တယ်ဆိုပြီးတော့ရှိပါလေ။အသက်ငယ်တဲ့လူတွေမှာအဖြစ်နေပြီမဲ့ကြီးရဲ့လူတွေမှာဘိုင်းအင်းနဲ့အောက်နေပါလိမ့်ဒီကျွန်တော်တို့ကဒါကိုချက်သွင်းစဉ်းစားရမှာဖြစ်တယ်အထူးသဖြင့်ဘယ်လိုလူတွေမှာလဲဆိုတော့အစီလွန်ကဲနေတဲ့လူတွေစီးကျူးရှိတဲ့လူတွေစိတ်လိမ်အလွန်ကျွံတောက်တဲ့လူတွေအလေးပြညာတဲ့လူတွေအဲ့လိုအခြားသွေးကြောယောဂါရှိတဲ့လူတွေနောက်တစ်ခုကလည်းအရေးကြီးတဲ့ချက်ကတော့တွေးခဲလွယ်တဲ့လူတွေပေါ့အဲ့လိုလူတွေမှာဖြစ်များတယ်နောက်တစ်ခုကတော့ရုပ်ပြည့်ကြီးချမ်းသာဖြစ်ပြီးတော့ဒီလိုလည်းမဝင်ပါမဝင်အဲ့လိုဖြစ်နေလူတွေမှာလဲသွေးတွေကခဲပြီးတော့ပြစ်ပြီးတော့ပိတ်သွားနိုင်တဲ့အခါတွေလည်းရှိပါတယ်။များသောအားဖြင့်တော့တဏှာနေပြီးတော့နှလုံးတို့ဘာလို့လဲသွေးကလေးတို့ကပြုတ်ပြီးပိတ်သွားတာဒါကတော့ရုပ်ပြည့်ဖြစ်သွားတာအကျုပ်ခေါ်တာပေါ့။နောက်တစ်ခုကတော့ဒီဥူသွားတဲ့လမ်းကြောင်းတွေကအက်ထရိုစကလိုစစ်ခေါ်တဲ့သွေးကြောပြစ်ယောဂါနေပြီးတော့နှလုံးမှာဖြစ်သူပေါ့ဗျာ။တတိယပိတ်ပြီးတော့ဖြစ်လာတာမျိုးလည်းရှိတယ်။ဒါပေမဲ့ဥရေနဲ့ပတ်သက်လို့ပြောရရင်တော့ကျွန်တော်တို့ကသွေးလွှတ်ကြောသွေးပြန်ကြောဆိုပြီးရှိတာ။သွေးလွှတ်ကြောပဲပိတ်ပိတ်သွေးပြန်ကြောပဲပိတ်ပိတ်ဥကတော့သွေးမရတဲ့သဘောမျိုးပဲခံစားပြီးတော့တိုးတက်ရောက်တဲ့သဘောရှိပါတယ
်။ဟုတ်ကဲ့ဆရာ။ဒီယောဂဖြစ်လာတဲ့အခါကျရင်များသောအားဖြင့်တော့ဒီစောစောမတည်ပဲနောက်ကျမှတည်ပြီးတော့ပေါ့နော်။ခုရခက်တဲ့နေသားမျိုးဖြစ်တတ်တယ်လို့ကြားဘူးတဲ့အတွက်ဒီယောဂနဲ့ပတ်သက်ပြီးဆိုင်စောစောတည်နေအောင်ဘလို့အချက်တွေဘလို့လက္ခဏာတွေကိုစောင့်ကြည့်ပြီးတော့ဒီယောဂကိုရှာဖွေဆုံးဖြတ်ဖို့လိုမလားဆရာ
။မှန်ပါတယ်။ဒီဟာမျိုးကအင်တန်ရေးကြည့်ပါလေလူကြောက်ကဘိုင်းနာလာတယ်ဆိုလို့ရှိရင်ကအစာရင်ရိုးရိုးပဲရောင်လာလားအစာရင်ပဲပေါက်သွားလာလားဥတွေပဲခောက်သွားလာလားဥတွေပဲရောင်ရမ်းလာလားဒါမှမဟုတ်ဝင်းတွေကလေးချုပ်ပြီးဝင်းမသွားနိုင်လို့ဖြစ်တာလဲဖြစ်နိုင်တယ်လီပွားလာလဲဖြစ်နိုင်တယ်စသဖြင့်ကျွန်တော်တို့အမျိုးမျိုးစဉ်းစားကြပါလေဒါပေမဲ့လို့ဒီဥသွားတဲ့သွေးကြောတွေတိတ်တဲ့ပြဿနာများဖြစ်နေလားဆိုတဲ့အသည့်ပေါ်ဗျာအဲ့ဒါလေးကိုခေါင်းနဲ့ထက်ထားခြင်းနဲ့ဗျာဘာဖြစ်လို့လဲဆိုတော့စံတကြီးရဲ့အခါမှာလဲဂျာဟုလွတ်သွားတဲ့အခါမှာအင်မတန်ကြောက်ရွံ့ကောင်းတဲ့အန်ဒီရီရှိနေတော့အဲ့တော့ဒီလိုလူတွေမှာကြည့်တယ်ကိုဘိုက်အောင်နေအောင်နေပြောမယ်ဝင်းသွားတာခက်မယ်ဘိုက်ထဲမှာတင်းကြက်ကြက်ရှိမယ်ဘိုက်ပွားတယ်အဲ့ဒါဆိုရင်ကျွန်တော်တို့ကဘာတွေလုပ်ကြည့်နိုင်လဲဆိုတော့သွေးကိုဆစ်ဆီးခြင်းမှာသွေးနည်းနည်းပြစ်တာတွေ့ရမယ်ရောင်ရမ်းပြီးတော့အထိုက်လျောက်ဖြစ်နေတဲ့အတွက်ကြောင့်သွေးပြူဥတွေပေါ့လီကိုဆိုက်တိုစစ်ဆိုတာကြီးရှိနိုင်တယ်alkaline phosphatase ဆိုတာတို့အဲ့ဓာတ်ကြီးမြင့်နေတယ်တွေးထဲမှာပိုးတွေပါကြီးရောက်တာလဲတွေ့တယ်ဒါပေမဲ့အများသောအားဖြင့်တော့ဘိုက်ကိုကျွန်တော်ဓာတ်မှန်ပေါ်လေရိုးရိုးဓာတ်မှန်ရိုက်ကြည့်တာကတော့ဇာရင်ပေါက်တာဥခောက်တာအဲ့ဓာတ်တွေကိုသိနိုင်တယ်အော်တိုဆောင်းတို့ကိုရိုက်ကြည့်ရတာမှာတော့ဥတက်ရောင်းတာတွေပဲသိနိုင်တယ်ဒါပေမဲ့ကျွန်တော်တို့ကကြီးလိုက်တဲ့အခါမှာအသက်လည်းကြီးတယ်ဘိုက်လည်းအောင့်တယ်မှာကျွန်တော်မတင်ပါလို့ရှိရင်တော့ဒီဥဒီသွားတဲ့သွေးကြောတွေကိုကျွန်တော်တို့စစ်ဆေးတဲ့ mesenteric angiogram ပေါ့အဲ့အမျိုးရိုက်ကျင် digital subtraction angiogram လို့အဲ့အမျိုးတွေရိုက်ကျင်တော့တိတိကျကျသိနိုင်ပါလေ။နောက်ပြီးတော့ CT တို့ MRI တို့ရိုက်လို့ရှိရင်လည်းခေါင်းစဉ်ကနေပြီးတော့တရားရင်လုံးကြည့်အောင်သိနိုင်တဲ့သဘောတွေရှိပါလေ
။ဟုတ်ကဲ့ဆရာ။အဲ့တော့အခုလိုဒီဥလဲကြောင်သွားတဲ့သွေးကြောတွေပိတ်တာကိုသိကြအောင်ဆုံးဖြတ်နိုင်နေဆိုတော့ကုသမှုအနေထားရောဘယ်လို
လုပ်ရလဲ။ဟုတ်ကဲ့။အဓိကကတော့ခဲနေတဲ့သွေးကြောတွေပြောတော့ကျွန်တော်လုတ်ပေးရမယ်အဲ့ဒါကျွန်တော် happening ခေါ်တဲ့သွေးမခဲသေးဘူးပြီးလို့သုံးလို့ရပါတယ်နည်းနည်းလေးတက်တာလာပြီးဆိုလို့ရှင်တော့တောက်ဆင်းနေပဲပေါ့လေပေးတာပြီးတော့ကျွန်တော် long term ပေါ့စောင့်ကြည့်ရဲ့နည်းတွေလည်းရှိပါတယ်နောက်တစ်ခုကတော့ဒီလိုလူတွေမှာရုတ်တရက်ဒီအရေတွေဆုံးဆုံးမှုရှိရဲ့ဥထဲမှာအရေတွေများပြီးဆုနေတတ်တဲ့အတွက်ကြောင့်အထွေတွေဖောက်ပတ်တဲ့အနေနဲ့အရေတွေပေးရမယ် oxygen ပေးရမယ်ပိုးသတ်ဆေးတွေပေးရမယ်ဒါနောက်တစ်ခုကကျွန်တော်ခွဲစိတ်နည်းဖြစ်ပါတယ်ခွဲစိတ်တဲ့အခါမှာတိတိကျကျဘယ်နေရာပိတ်လဲကြည့်ရင်တော့အဲ့သွေးကြောကိုဖွင့်ပြီးတော့သွေးကြဲကိုထိုးလိုက်ရင်သွေးသွားနိုင်တယ်။အကယ်၍အဲ့လိုထိုးဖို့ကနည်းလေးကြာသွားပြီဆိုရင်တော့သွေးကြောလမ်းလွဲပြီးတော့ တွေးကြောကိုခုံကူးပြီးတော့လေစက်သေးညာပြင်လဲတွေးသွားတာကောင်းသွားနိုင်တယ်ဒါပေမဲ့လို့လေဒီကိစ္စကတော်တော်များများတော့ပိတ်သွားလို့ရှင်အဖြေကိုမရောက်ဘဲနဲ့လွင်နေတာဒီလေတော်တော်များများရှိတယ်လူနာတွေကနေရရွာလာတော့နောက်ကြတာရှိတော့များသောအားဖြင့်တွေးကြောပိတ်တာကြာဝိုင်းတော့ဘူးအစိပ်ပိုင်းကပြည့်စည်ပြီးပုတ်သွားတယ်အဲ့တော့ဆိုရင်လူကြောက်မှာအန်ဒီအနေထားတော့ရောက်ရှိလာပြီအဲ့ဒီလိုဦးကပုတ်သွားဆိုရင်ဒီဟာရှိတဲ့မကောင်းတဲ့ဗက်တီးရီးယားပိုးတွေပဲတွေးတဲ့ကိုရောက်ပြီးတော့စက်ပစ်စီးများတွေလိုရပြီးတော့အသက်ဆုံးဆုံးတော့တော်တော်လေးမြင့်လာပါတယ်။ဒါမှမဟုတ်အစောဆုံးကြောင့်တော့စောစောလုပ်နေတာပေါ့ဗျာ။အကယ်စောစောမရောက်ခဲ့လို့ရှိရင်တော့မကောင်းတဲ့အဲ့ဒီဦးကိုဖြတ်ထုတ်ပလိုက်လို့ရှိရင်အများကြီးဒါဒီလိုအသက်ရှင်နိုင်မှုရှိတယ
်။ဟုတ်ကဲ့ဆရာအခုလိုဒီယောဂါဒီချင်းနိုင်တဲ့အဓိကလေးကိုသိထားတဲ့အခါကျတော့ကာကွယ်နိုင်တဲ့အနေအထားပါဆရာဘယ်လိုအကြံပေးနိုင်မလဲ
အရေးကြီးဆုံးအချက်ကအသက်ကြီးတဲ့ဥမာ80 80 65စသဖြင့်အသက်ကြီးပိုင်းကြီးဘိုက်ထဲမှာမကြာခဏအောင့်နေဆိုလို့ရှိရင်အစာအိမ်ယောဂအပြင်ဒီယောဂဖြစ်နိုင်တယ်ဆိုတာစဉ်းစားသင့်တယ်ပေါ့နောက်စီးကျူယောဂရှိတဲ့လူတွေဘိုက်အောင့်နေဆိုရင်ဒီကိစ္စကိုစဉ်းစားရမယ်အစီများတဲ့လူတွေဘိုက်အောင့်နေဆိုရင်အဲ့ဒါစဉ်းစားမယ်အဲ့ဒါဆိုရင်တော့လွတ်သွားကြလမ်းသိမ့်မရှိပါဘူးအဲ့တော့အချိန်ကြီးတွေ့လို့ရှိရင်နဲ့အချိန်ကြီးကုသလို့ရှိရင်90ရာခိုင်နှုန်းအောင်မြင်မယ်တဲ့အကယ်၍ဥရတွေပုတ်သွားပြီးမှလောက်ရတယ်ဆိုလို့ရှိရင်တော့တရားမှာ90ရာခိုင်နှုန်းတော့ပဲအောင်မြင်နိုင်တယ်ဆိုတဲ့စာတမ်းတွေရှိပါတယ်ဒါကြောင့်မလို့အဓိကကတော့အချိန်ကြီးကုသပေးနိုင်မှုကအဓိကကြောင့်အချက်ဖြစ်တယ်လို့ကျွန်တော်ပြောကြလို့ပါ
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ